Voice of America in Burmese.
မင်္ဂလာညနေခင်းမှာသွားရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ2ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုကိုရရန်နေနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။စီးရီးယားက IS အစွန်ရောက်ဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာလေးကိုအမေရိကန်ကျွန်တော်နောက်ခံသူတပ်ဖွဲ့ရဲ့အပြင်းထန်ထိုးစစ်ဆင်နေပါတယ်။အော်တိုဝန်ကြီးရဲ့မိဘတွေကသူတို့သားတွေဆုံးရတာအတွက်မြောက်ကိုရီးယားမှာတာဝန်ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဆက်ပြီးလက်ခံဖို့ကုလသမဂ္ဂကဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေနဲ့ဒုတိယဆင်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမှာကတော့ရခိုင်ပြည်နယ်ထဲမှာတော့ရခိုင်တိုင်းဒေသနဲ့ကိုင်တဲ့အေအေနဲ့မြန်မာဆိုရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေလို့ဒေသခံတွေအသက်ဘေးလူပြေးနေရပါတယ်။ဒီကြားတွေကမှတရမတရားမဝင်တဲ့နှက်ကင်တက်နဲ့ဆက်သွဲတယ်ဆိုပြီးဆွတ်ဆွဲချက်တွေနဲ့စစ်ဘေးသည့်ပြည်သူတွေကိုလိုက်လံဖမ်းဆီးတရားစွဲဆိုနေတယ်လို့ဒေသခံနိုင်ငံရေးပါတီကပြောဆိုပါတယ်
ไอ้ปุ้ยนี่แต่มันโดนแต่ไข่แต่มันโดนเอโซขึ้นในเป้ป้ายมาแต่เช่นๆที่ไปจ้ามาที่แท้ที่ตูတွေကိုပဲโอ้အကြောင်းမေးလိုက်ရင်ဆိုလိုဖန်ဆီးဒီလိုဖန်ဆီးအဲ့လိုမျိုးဖန်နေတဲ့ပိုင်းကတော့
ဒါကတော့ဒီတရားဥပဒေစိုးမိုးမှုကင်းမဲ့နေတာကိုပြသရာရောက်တယ်ဆိုပြီးတော့ ANP ပါတီရဲ့အတွေ့အမှုပြောဆိုသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တော့ရခိုင်ကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုပဲအပြစ်ပုံချနေတယ်ဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးကပြောဆိုလိုက်တဲ့အကြောင်းနဲ့အတူစပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပနေတဲ့ကမ္ဘာမိုဘိုင်းညီလာခံအကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။စီးရီးယားနိုင်ငံရှေ့မြောက်ပိုင်းဘာဂူးစီယာက IS အစွန်ရောက်ဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာလေးကိုအမေရိကန်ကျွန်တော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်1000ခွဲလောက်ကတောင်ကြာနေနှောင်းပိုင်းမှာနောက်ဆုံးထိုးစစ်နဲ့တိုက်ခိုက်နေပါတယ်။အမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့တွေကတိုက်လေယာဉ်တွေအမြောက်တွေနဲ့ပစ်ကူပေးပြီးတော့တိုက်ခိုက်နေတာပါ။ဒီကနေ့မနက်ပိုင်းအထိအပြင်းထန်တိုက်ခိုက်နေစေဖြစ်ပြီးတိုက်ပွဲကတိတ်ကြတော့မှမဟုတ်ဘူးလို့တာဝန်ရှိသူတွေကအခိုက်အမာယူဆထားပါတယ်။မကြာခင်ပြီးဆုံးသွားဖို့မျှော်လင့်ထားပါတယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရမူစတာဖာဘာလီကဒီကနေ့ Twitter မှာရေးပါတယ်။တင့်ကားတွေအစအုပ်ဖြတ်တွေနဲ့ဝိုင်းပတ်ထားတဲ့မြေခွေလေးကိုခုခံတိုက်ခိုက်နေတဲ့ IS လက်နက်ကိုင်တွေကို SDF တပ်ဖွဲ့တွေကတလန်းဝင်တလန်းထွက်တိုက်ခိုက်နေတယ်လို့ပြောခွင့်ရဘာလီက VOA ကိုအစောပိုင်းမှာပြောထားပါတယ်။တနက်ကြီးတွေကိုအသုံးပြုနေပါတယ်စစ်သွေးကြော်တွေကလက်လုပ်ဘုံတွေကိုဆက်ထောင်ထားဆဲဖြစ်ပြီး SDF တပ်ဖွဲ့တွေရှိတက်သွားတာနဲ့ဘုံတွေပောက်ကွဲနေပါတယ်လို့ဗာလီကပြောပါတယ် IS ကိုတိုက်ခိုက်နေတဲ့အထက်မှာပါတဲ့ Scottish YPG လက်နက်ကိုင်အဖွဲ့ပြောခွင့်ရသူကအမေရိကန်ကျွန်တော်နောက်ခံပြုတပ်ဖွဲ့ဝင်၄ဦးတည်းမနဲ့တန်းအရထားတယ်လို့ပြောပါတယ
် Algeria တမနာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာဘယ်လိုမှစဉ်းစားလို့မရတော့အောင်ကိုရက်ဆက်ပြီးတော့လူမဆန်တဲ့သူဖြစ်တယ်လို့မြောက်ကိုရီးယားရဲ့ဖန်ဆီးတာခံရပြီးလွတ်မြောက်လာပြီးတဲ့နောက်တည်ဆုံးသွားခဲ့တဲ့အမေရိကန်နိုင်ငံသားအော်တိုဝမ်ဘီယာရဲ့အပြီးပါတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအော်တိုဝမ်ဘီယာတည်ဆုံးမှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ကိုပြစ်တင်ပြောဆိုဖို့ညှဉ်းဆန်ခဲ့ပြီးတဲ့နောက်အော်တိုဝမ်ဘီယာရဲ့မိဘတွေကအခုလိုပြောလိုက်တာပါ။အော်တိုဝမ်ဘီယာတည်ဆုံးရတာဟာကင်ဂျွန်အွန်နဲ့သူ့ရဲ့အာဏာရှင်ဆိုရရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့အကြေညာချက်ထဲမှာလည်းပြောထားပါတယ်အော်တိုဝမ်ဘီယာဟာ2019ခုနှစ်ဂျွန်လကသူ့ရဲ့မိသားစုစီကိုပြန်ရောက်လာပြီးရဲ့ရပ်ပိုင်းအတွင်းမှာပဲတည်ဆုံသွားခဲ့တာဖြစ်ပါတယ်အော်တိုဝမ်ဘီယာမြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးခံထားတဲ့အချိန်အတွင်းသူ့ကိုရဲရဲဆက်ဆက်ပြစ်မှုခဲ့တာတွေကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တိမဲလို့သူ့အနေနဲ့မထင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြော်တော်ရင်းနေမှာပြောပါတယ်အသက်22နှစ်အရွယ်ကျောင်းသားသူဖြစ်တဲ့အော်တိုဝမ်ဘီယာဟာမြောက်ကိုရီးယားနိုင်ငံကိုခီးသွားအဖွဲ့နဲ့အတူတွားရောက်ခဲ့တာဖြစ်ပြီး2016 January လမှာဖမ်းခံခဲ့ရတာပါ။အဲဒီနောက်နှစ်လကြာမှာတော့သူ့ကိုဝါရဖြန့်ချေပို့စတာခိုးယူမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးအလုံကျန်းတဲ့1015နဲ့ချမှတ်ခဲ့တာပါ။မြောက်ကိုရီးယားဘက်ကတော့သူ့ရဲ့အုံနောက်အလုံလုံတော်တာဟာစိုးရတဲ့အစာအစိတ်တင့်မှုကြောင့်ဖြစ်တာလို့ပြောပေမဲ့အမေရိကန်ဘက်ကတော့ဘာသက်တည်းထောက်ထားမှမတွေ့ရဘူးလို့ဆိုပါတယ်။တစ်ဆက်တည်းမှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာဗီယက်နမ်နိုင်ငံကနေမြောက်ကိုရီးယားနိုင်ငံကိုဒီကနေ့မှပြန်လည်ထောက်ခွာသွားပြီလို့လည်းဆိုပါရခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့လုပ်နေတဲ့ဆက်ဆက်ဆွေးနွေးပွဲတွေဟာအာဖဂန်နစ္စတန်ကနေဒီပါတပ်ဖွဲ့တွေအားလုံးရွတ်သိမ်းရေးစီဦးတည်ပြီးနှစ်ပေါင်းများစွာဖြစ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးအာဖဂန်တွေကိုယ်တိုင်ငြိမ်းချမ်းစွာဆက်ဆက်နှိမ့်နိုင်ခွင့်ရလာစေဖို့တာလီဘန်အဖွဲ့ကမျှော်လင့်ထားတယ်လို့အဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတူကပြောလိုက်ပါတယ်ဒါပေမဲ့လည်းအပြစ်ခတ်ရဆေးရေးကိစ္စရောအာဖဂန်တွေအကြားငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ဆက်ဆက်တဲ့ကိစ္စရပ်တွေပါအမေရိကန်ဂျာဂန်ကိုယ်စားလှယ်တွေနဲ့ဆွေးနွေးနေတဲ့လက်ရှိအဆင့်မှာမပါသေးဘူးလို့တာလီဘန်ကြီးတန်းတာဝန်ရှိသူဆူဟေးလ်ရှာဟင်းက VOA နဲ့မြန်မာနိုင်ငံတခုတင်ပြောသွားတာပါ ကာတာနိုင်ငံကတရားဝင်မဟုတ်တဲ့တာလီဘန်နိုင်ငံရဲ့အရုံအကြီးအကဲအနေနဲ့ရှာဟင်းကပြောတာဖြစ်ပါတယ်။ဆွေးနွေးပွဲတွေကနေသဘောတူညီချက်တခုမကြခင်ရလာဖို့မျှော်လင့်ထားပါသလားဆိုတဲ့မေးခွန်းပေါ်မှန်မှန်တိုးတက်မှုရနေပါတယ်။ဒါပေမဲ့ဆွေးနွေးတာတွေမပြီးသေးပါဘူး။ဆုံးဖြတ်ချက်တခုရတဲ့အထိဆွေးနွေးပွဲတွေဆက်လုပ်သွားမှာပါလို့ရှာဟင်းကပြောရီကိုပြောပါတယ်။တာလီဘန်နဲ့အမေရိကန်ကိုယ်စားလှယ်အကြဆွေးနွေးပွဲတွေကိုနှစ်ရက်ကြာနှားထားပြီးတဲ့နောက်ဒီကနေ့စနေနေ့မှာကာတာနိုင်ငံဒိုဟာမြို့မှာပြန်ဆမယ်လို့ရှာဟင်းကပြောပါတယ်
။အယ်ဂျီးရီးယားသမ္မတအဗ်ဒေါ်လာဇီဘူတာဖလစ်ကာကလာမယ့်သမ္မတရွေးကောက်ပွဲမှာသမ္မတဖြစ်တဲ့၅ကြိမ်မြောက်ဝင်ရွေးခံမှာကိုကန့်ကွက်တဲ့အနေနဲ့အယ်ဂျီးရီးယားနိုင်ငံတော်မှာတော့တောက်ချာနေကလူတွေထောင်နဲ့ချီပြီးတော့လမ်းမော်ထွက်ဆန္ဒပြခဲ့ကြပါတယ်။အသက်82နှစ်ပြည့်ကနေဖြစ်တဲ့အယ်ဂျီးရီးယားသမ္မတဟာ2013ခုနှစ်ကလေဖြတ်သွားခဲ့ပြီးတော့အိမ်နောက်ပိုင်းကစပြီးတော့သူ့ကိုလူတွေကြားမှာတိတ်ပြီးတော့မမြင်ရတော့ပါဘူး။အယ်ဂျီးရီးယားနိုင်ငံရဲ့မြို့တော်မှာတော့ဆန္ဒပြတဲ့သူတွေကသမ္မတအဗ်ဒေါ်လာဇီကို၅ကြိမ်တက်တန်းလို့မရှိလွတ်လပ်တဲ့ဒီမိုကရက်တစ်အယ်ဂျီးရီးယားနိုင်ငံဖြစ်ပေါ်ရေးစတဲ့ကျွေးကြော်သံတွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။အယ်ဂျီးရီးယားသမ္မတရွေးကောက်ပွဲကိုတော့လာမယ့်ဧပြီလ18ရက်နေ့မှာကျင်းပမှာပါ။ဆန္ဒပြပွဲမှာအများစုကတော့ညီညွတ်စွာဆန္ဒပြခဲ့ကြပေမဲ့တချို့နေရာတွေမှာတော့ရဲနဲ့ဆန္ဒပြတဲ့သူတွေထိတ်တိုက်တွေ့ခဲ့ကြပြီးရဲကမျက်ရည်ယိုဘုံးတွေတုံးပြီးနေနေကြတာတွေရှိခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကဘိုးစားလိုက်ကြီးနားကိုချီတက်လာချိန်မှာတော့ရဲကဆန္ဒပြတဲ့သူတွေကိုတားဆီးခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကချွေးကြော်တဲ့အော်ဟစ်တောင်းဆိုတာတွေကိုရက်တက်ပြီးတော့အယ်ဂျီးရီးယားနိုင်ငံတော်တချင်တွေကိုစီဆိုခဲ့တယ်ဆိုပြီးတော့ AP သတင်းကဖော်ပြပါတယ်။သမ္မတအဗ်ဒေါ်လာဇီဟာသူ့အနေနဲ့နောက်တစ်ကြိမ်တက်တန်းဝင်ရွေးခံမယ်လို့အခုသတင်းပတ်အစောပိုင်းကကြေညာလိုက်ပြီးတဲ့နောက်အယ်ဂျီးရီးယားနိုင်ငံတော်မှာဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာဖြစ်ပြီးတော့တောက်ချာနေကတော့လူတွေအများဆုံးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ကီလိုမီတာ70 kHz 10683၊ 5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကလည်းထုံးလွှင့်ပေးနေပါလေချင
်။ဒီကနေ့တနင်္ဂနွေနေ့ဖက်ဒရယ်နေ့ကိုတည်းဆက်လက်ပြောပြနေပါရယ်။ပြည်ပခအခြေအနေကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့နေရာမှာခိုးလုံဝင့်ပေးတင်တယ်လို့ကုလသမဂ္ဂကပြောလိုက်ပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေကိုကူညီတဲ့နေရာမှာတိတ်ကိုသဘောထားကြည့်လာပါရယ်။ဒီပုံရအားဖြင့်တနှစ်အတွင်းမှာနိုင်ငံတစ်ခုကိုရောက်သွားတဲ့ဒုက္ခသည်အရေအတွက်ကိုကြည့်မယ်ဆိုရင်9သိန်းနီးပါးရှိပါတယ်။ပြည်ပကကနေထွက်ပြေးလာသူတွေအနေနဲ့သူတို့ဘယ်ကိုပဲသွားသွားဘေးကင်းလုံခြုံတဲ့နေရာမှာခိုးလုံနိုင်မှုကအရေးကြီးပါတယ်လို့တောက်ကြနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဗိမှုချုပ်ရဲ့ပြောခွင့်ရာစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။ဒုက္ခသည်အကြက်တဲဟာစိုးတဲ့အဆင့်ကနေပိုစိုးတဲ့အဆင့်ကိုရောက်သွားပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေကိုလက်ခံနိုင်တဲ့အနေအထားမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရှာဟီဒူဟိတ်ကလူမျိုးရေးပေါ်စီမှာတင်ပြပြီးတဲ့နောက်ကုလသမဂ္ဂပြောခွင့်ရကအဲ့လိုပြောသွားတာပါဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံတွေဟာသိတ်ကိုသဘောထားကြည့်လာပြီမယ်လေဒီအခြေအနေဟာအကန့်အသတ်မဲ့ဆက်ရှိနေမယ်လို့မျှော်လင့်မထားနိုင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘရိုဂနာကလည်းပြောပါတယ်သူရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးလူမျိုးရေးပေါ်စီကိုကြာတာပြည်နေကအစီအခံတင်ပြတဲ့အထက်မှာမစ်ဘရိုဂနာကအဲ့လိုပြောသွားတာပါရရှိမှာပြင်းထန်ဆက်ဖြစ်နေတဲ့ရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA နဲ့တိုက်ပွဲတွေဟာဒုက္ခသည်တွေဂုံတိတ်ခါရှိစွာကိုယ်သဘောနဲ့ကိုဘေးရန်ကင်းကင်းနေရပြန်နိုင်ရေးကြိုးပမ်းချက်တွေပေါ်နောက်ထပ်တက်ရောက်လာမယ်ရေးသူစိုးရင်လေလို့မစ်ဘရိုဂနာကပြောပါတယ်မြန်မာဆွေရနဲ့ဆက်ပြီးယုံကြည်မှုတည်ဆောက်သွားဖို့နဲ့လက်တွဲလှုပ်ဆောင်သွားဖို့အတွက်အားလုံးတစုတစည်းတည်းလှုပ်ဆောင်သွားကြရမယ်လို့လည်းအထူးကိုယ်စားလှယ်ခရစ်စတင်ဘရိုဂနာကလူမျိုးရေးကောင်စီမှာပြောသွားပါတယ်
ပါကစ္စတန်ကဖမ်းဆီးမိတဲ့အိန္ဒိယတိုက်လေယာဉ်မှုကိုအိန္ဒိယနိုင်ငံကိုလွှဲဖေးပြီးတရက်အကြာမှာပဲနိုင်ငံသားအငင်းပွားစရာဖြစ်နေတဲ့ကက်ရှမီးယားဒေသမှာအမြောက်နယ်ပစ်ခတ်တိုက်ခိုက်တာတွေဖြစ်ပွားခဲ့ပါတယ်။ပါကစ္စတန်တပ်တွေဘက်ကအမြောက်နယ်ပစ်ခတ်တာကြောင့်မိခင်တအူးနဲ့ကလေးနှုတ်ပါဝင်မိသားစုဝင်၃ဦးသေဆုံးသွားတယ်လို့အိန္ဒိယအာဏာပိုင်တွေကဒီနေ့မှပြောပါတယ်။အဲ့ဒီမိသားစုရဲ့ဖခင်ဖြစ်သူကတော့အကြီးကျယ်တန်းရသွားတယ်လို့လည်းဆိုပါတယ်။ပါကစ္စတန်ဘက်ကလည်းအိန္ဒိယနိုင်ငံဘက်ကအမြောက်နယ်ပစ်တာကြောင့်တယောက်သေဆုံးပြီးတော့၃ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။မနေ့တောက်ကြနေတုန်းကတော့ကက်ရှမီးယားဒေသမှာပြတ်ချခဲ့တဲ့အိန္ဒိယတိုက်လေယာဉ်ကဖမ်းဆီးခံလိုက်ရတဲ့တိုက်လေယာဉ်မှုကိုပါကစ္စတန်ကအိန္ဒိယကိုနိုင်ငံနယ်သက်မှာရှိတဲ့ဝါဂါနယ်သက်ခိတ်မှာလွှဲပြောင်းပေးခဲ့ပါတယ်။အဲ့လိုလွှဲပေးခဲ့တဲ့အတွက်နျူကလ িয়ার လက်နက်တွေပိုင်တဲ့နိုင်ငံကြားပြည်ပခါတွေပို့ပြီးတော့ကျင်းပြတ်မလာအောင်လှုံ့ဆော်နိုင်ခဲ့လိမ့်မယ်ဆိုပြီးတော့မျှော်လင့်နေခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ဆူဒန်သမ္မတဦးမာဘရှီယာကအာနာယပါတီရဲ့ဥက္ကဋ္ဌရာထူးကနေနှုတ်ထွက်လိုက်ပါပြီ။သမရဘက်ရှိယာရဲ့အုတ်ချုပ်မှုကိုစန့်ကျင်ဆန္ဒပြတာပြီးတရင်ဘက်အတော်ကြာဖြစ်ပြီးတဲ့နောက်ပါတီဥက္ကဋ္ဌဖြစ်ကနှုတ်ထွက်လိုက်ပြီးဆိုတာကိုအာနာယအမျိုးသားကွန်ကရက်ပါတီ NCP ကစာသားပရင်းနှောင်းပိုင်းမှာကြေညာတာပါအာနာယ NCP ပါတီရဲ့ဒုတိယဥက္ကဋ္ဌအမက်ဟာရုံကိုပ ပါတီ ဥက္ကဋ္ဌ အဖြစ် နောက် တစ်ချိန် ပါတီ ထွေထွေ ညီလာခံ ကျင်းပ ချိန် အထိ သမ္မတ က ဆွဲ ပြောင်း ပေး လိုက်တာ ဖြစ် ပါတယ် အဲဒီ နောက် တစ်ချိန် ပါတီ ထွေထွေ ညီလာခံ မှာ သမ္မတ တစ်ကို ရွေး ချယ် မယ် လို့ NCP ပါတီ ရဲ့ ထုတ်ပြန် ချက် တစ်ခု မှာ ဖော်ပြ ထား ပါတယ် ဒါပေမဲ့ ညီလာခံ ကို ဘယ် တော့ ကျင်းပ မယ် ဆိုတာ ကို တော့ မ သက် မှတ် ရ သေး ပါဘူး NCP ပါတီ ဟာ လွတ် တော် တွင် မှာ နေရာ အများစု ကို ရထား တာ ဖြစ် ပြီး ပါတီ ဖွဲ့စည်း ပုံ အရ ပါတီ အကြီးအကဲ ဟာ သမ္မတ ရွေးကောက် ပွဲ တွေ မှာ ပါတီ ရဲ့ သမ္မတ ကိုယ်စားလှယ် လောင်း ဖြစ် ပါတယ် ဆူရနိုင်ငံ ဒါဖော့ ဒေသ မှာ ကျူးလွန်ထားတဲ့ ဆိုတဲ့ ဆီယာဆွေးမှု တွေ အတွက် ဘက်ရှီယာကို ရော ဟာရုန်ကို ပါ အပြည်ပြည်ဆိုင်ရာ ရာဇဝတ်တရားကုန်ရုံး ICC က အလို့ရှိနေတာ ပါ
လူလိုက်ပါ စီးနေနိုင်တဲ့ ဂျိုးလူထိပ်ဖူး တစ်ခုကို တော့ နိုင်ငံတကာ အာကာသစခန်း ကို လွှတ်တင်လိုက်ပါ ပြီ ဒါပေမဲ့ အဲ့ဒီ ဂျိုးလူထိပ်ဖူး မှာ တော့ အမှန်တကယ် လူလိုက်ပါ သွားခြင်း မရှိ ဘဲ ရက်ပလီ လို့ နာမည် ပေး ထား တဲ့ ရုပ် တစ်ခုကို သာ ထည့် ပေး လိုက်တာ ဖြစ် ပါတယ် ရက်ပလီ ရုပ် မှာ sensor တွေ တပ်ဆင် ပေး ထား ပြီးတော့ အဲ့ဒီ sensor တွေက ဒီ ပြန်သန်းနေခြင်း အတွင်း ဒီ ဂျိုးလူထိပ်ဖူး ထဲ မှာ လူတွေ ဘယ်လို ခံစား ရတယ် ဆိုတာကို စောင့်ကြည့်ဆွေးနွေးသွားမှာလည်း ဖြစ် ပါတယ် Falcon 9 ဒုံးကြီး ထိပ် မှာ တပ်ဆင်တဲ့ SpaceX company ရဲ့ Dragon ဂျိုးလူထိပ်ဖူး ဟာ စနေနေ့က တော့ Florida ပြည်နယ် Kennedy အာကာသစခန်း ကနေ အောင်မြင်စွာ လွတ်တင်နိုင်ခဲ့ပါတယ် အဲ့ဒီ Dragon ဂျိုးလူထိပ်ဖူး ဟာ နိုင်ငံတကာ အာကာသစခန်း မှာ လိုအပ်မဲ့ အထောက်ပံ့ ပစ္စည်း တွေ နဲ့ စမ်းသပ်မဲ့ ပစ္စည်း ကိရိယာ တွေ ကို သယ်ဆောင်သွား ပြီးတော့ တနင်္ဂနွေ နေ့ မှာ တော့ နိုင်ငံတကာ အာကာသစခန်း ကို ရောက်ရှိမှာ ပါ အဲ့ဒီ ဂျိုးလူထိပ်ဖူး ဟာ နိုင်ငံတကာ အာကာသစခန်း မှာ 9 ရက် ကြာ ရှိသွားမှာ ဖြစ် ပြီးတော့ အဲ့ဒီမှာ အာကာသယာဉ်မှု တွေ က Dragon ဂျိုးလူထိပ်ဖူး ကို စမ်းသပ်ဆွေးနွေးတာ တွေ လုပ်သွားမှာ ဖြစ် ပါတယ် ခင်ဗျာ
စနေနေ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြည်ညီနားဆင်နိုင်ကြပါရှင် အခုအယူအဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ် ရခိုင်ပြည်နယ်ထဲမှာတော့ရခိုင်တိုင်းဒေသနဲ့နှကိုင်တပ် AA နဲ့မြမစစ်အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေကပြင်းထန်လို့အသက်ဘေးလူပြီးတော့ပြေးနေရတဲ့ကြားကတရားမဝင်လက်နက်ကိုင်တပ်နဲ့ဆက်သွဲတဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့စစ်ဘေးတင်ပြည်သူတွေကိုလိုက်လံဖမ်းဆီးတရားစွဲဆိုအရေးယူနေတာကတော့နယ်မြေတွင်းမတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့တာကိုပြသရာရောက်တယ်လို့ဒေသခံရခိုင်နိုင်ငံရေးပါတီတာဝန်ရှိသူကပြောဆိုလိုက်ပါတယ် အခုဆိုရင်တော့ရခိုင်မြို့ခမီစတဲ့ဒေသခံတိုင်းရင်းသားမျိုးနယ်စုတွေစစ်ဘေးရှောင်နေရတာ 9,000 ကျော် 8,000 အထိရှိလာနေပြီဖြစ်ပြီးတော့ သူတို့အတွက်အရေးပေါ်ကူညီကယ်ဆယ်ရေးတွေအရေးတကြီးလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ် အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင် တမရော်ကနေပြီးတော့တိုင်းရင်းသားဒေသတွေမှာ 2018 ဒီဇင်ဘာလ 22 ရက်နေ့ကနေစလို့ 2019 ဧပြီလ 30 ရက်နေ့အထိလေးလာတာတစ်ဖက်သက်အပြစ်ရက်ဆိုင်ပေးမယ်ဆိုပြီးကြေညာထားပေမဲ့လို့ဒီကြေညာချက်ထဲမှာအကျုံးမဝင်တဲ့စစ်တိုင်းဒေသတချို့တွေကအထူးသဖြင့်ကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝဒေသတွေမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြမဆိုးရစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်ပြီးတော့စီးရင်တက်မှတ်မှုတွေဖြစ်နေတာပါလူသေဆုံးတရရမှုတွေရှိပြီးတိုက်ပွဲတွေပြင်းထန်နေချိန်အသက်လူပြင်းနေရချိန်မှာပဲရခိုင်တပ်မတော် AA နဲ့ဆက်သွယ်မှုရှိတဲ့သတင်းပေါကြားမှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အုတ်ချုပ်ရည်မှုတချို့အပါအဝင်ရခိုင်ဒေသခံကြေးရွာသားတချို့ကိုပါဖမ်းဆီးအရေးယူမှုတွေရှိနေတဲ့အတွက်မတ်လ 10 ရက်နေ့တောက်ကြာနေကပဲမြောက်ဦးမြို့နယ်ကအုတ်ချုပ်ရည်မှု60နီးပါးရာထူးကနေနှုတ်ထွက်ခဲ့ကြပါတယ်အခုလိုမျိုးစစ်ဘေးကနေပြေးနေရတာဖမ်းဆီးအရေးယူမှုတွေရှိလာတဲ့ကတော့အုတ်ချုပ်ရည်ပြက်ရွေးလာနေတဲ့ဒေသတွေမတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့လာနေတဲ့အနေအထားဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANPA
အတွေ့အမှုအဖွဲ့ဝင်ဦးအောင်မရကျော်ကအခုလိုသုံးသပ်ပါတယ်တိုက်ပွဲတွေတက်မတော်နဲ့ခိုက်တဲ့မတော်အေတို့ရှင်းနေတဲ့ဘိုင်းမှာ တဲ့ချင်းချင်းဖြစ်ဖြစ်ကြမှာဒီသက်ပြည်သူတွေကိုပဲဟိုအကြောင်းမေးလိုက်ရင်ဟိုလိုဖန်စီဒီလိုဖန်စီအဲ့လိုမျိုးဖန်နေတဲ့ဘိုင်းကတော့ကျွန်တော်တို့အနေနဲ့အဲ့ဒါကတရားဥပဒေစိုးမိုးရေးဘိုင်းအနေနဲ့ပြောရရင်လေဥပဒေနဲ့ဖန်စီမှုတွေဖြစ်တဲ့ဘိုင်းတော်တော်များများဖြစ်လာတဲ့အတွက်ကြောင့်လေဒီအုပ်ချုပ်ရေးမှုတွေကလည်းပြောမယ်ဆိုတဲ့အချိန်ကြီး တော့ဖက်တဲ့သဘောမျိုးအဲ့လိုမျိုးပဲကျွန်တော်တို့တုံတယ်လို့ရနိုင်တာပေါ့ဒီထက်မှာပြောမယ်ဆိုရင်ကျွန်တော်တို့ဒီမှာရှိတဲ့ကျွန်တော်တို့အစိုးရဘိုင်းကတခုကျွန်တော်ဒီမှာရှိတဲ့ကျွန်တော်တို့အစိုးရဖွဲ့ဝန်ကြီးချုပ်တို့တခြားဟိုဘိုင်းကပြောမယ်ဆိုရင်အဲ့ဘိုင်းကအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဒီချေဝင်ဝင်အစိုးရဖွဲ့နဲ့ဖြစ်ဝင်ဝင်ရောက်ပြီးလုံဆောင်မှုပိုင်း
အားနည်းတယ်လို့ပဲကျွန်တော်တို့ကမြင်တာပေါ့ဒီလိုအနေအထားပေါ်မှာတော့ရခိုင်ပြည်နယ်ဝင်ကြီးချုပ်ပါဝင်ရခိုင်ပြည်နယ်အစိုးရဘက်ကလည်းတည်ငြိမ်အောင်မထိန်းသိမ်းနိုင်တဲ့အတွက်ဒီစည်းရေးတက်မှာမှုပြိပခါတွေအမြန်ဆုံးပြေလည်နိုင်ရေးအတွက်စည်းရေးနည်းနဲ့မဖြေရှင်းမဲ့သပွဲဝိုင်းထိုင်နိုင်ငံရေးအရာမျက်နှာချင်းဆိုင်ဆွေးနွေးကြဖို့အရေးတကြီးလိုအပ်နေပြီလို့ဥအောင်မရကျော်ကအကြံပြုပါ
လမ်းကြောင်းတစ်ခုကိုဘယ်လိုမျိုးကျွန်တော်တို့ ဒီနေ့ဟိုဖက်ဒီတဲ့နှစ်ဆက်လုံးအင်းအေးအေးချဲအောင်အဲ့လိုမျိုးသဘွေးဝိုင်းမှာထိုင်ပြီးကျွန်တော်တို့ဆွေးနေနိုင်နေဆိုရင်တော့ဒီတဲ့ကျွန်တော်တို့ပြည်သူတွေနေလာနေတဲ့ပိုင်းကနေနေလောက်ဟိုရော့ချသွားနိုင်တဲ့အတိုင်းသာတော့ရှိနေလို့တုံးတက်တာပေါ့ပုံလုံးကိုရင်းပြီးအဲ့လိုမျိုးဖက်စီပြီးအောင်ချမ်းရဲ့အဲ့လိုမျိုးလုံးနေတာတော့လုံးဝကျွန်တော်တို့ဟိုအဲ့ဒါကမတရားဘူးလို့တော့တုံး
ခရခိုင်မျိုးနယ်စုတွေဖြစ်တဲ့မြို့ခမီးစတဲ့စစ်ဘေးရှောင်ပြည်သူတွေက8000လောက်ထိထွက်ပြေးတိမ်းရှောင်နေကြရတဲ့အနေအထားဖြစ်တယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနယ်များအစည်းအရုံးကကိုစစောထွန်းကပြောပြပါတယ
်။အခုတော့ဆိုကျွန်တော်တို့ဆိုသင်းအရာဆိုလို့ရှိရင်တော့ကျွန်တော်တို့ကမရှင်အရာဆိုလို့ရှိရင်တော့8000နဲ့400ကျော်ကျော်တော့ရှိပြီမှ誒အများဆုံးကတော့မျိုးနယ်ခမိန်များပါတယ်မှာ
ဟုတ်ကဲ့
ခမိန်လိုခိုင်ပေါ့နော်အဲ2မျိုးကများပါတယ်အော်လက်တော့ဒုက္ခသည်တွေရဲ့အရှင်တွေကလည်းအခုကဒီမြောက်ဘက်မှာဆိုလို့ရှိရင်နောက်ထပ်အင်ထောက်စုတရားကျော်လောက်တူလာတယ်ပေါ့လေနော်ရောပြာဆိုတော့လူရအရှင်200 300လေးတော့တူလာတယ်ပေါ့မှရင်အဲနောက်တစ်ခုကကြတော့အဲ့ဒီဒေသမှာလူတွေအဖက်စီခင်ရတဲ့မိသားစုတွေတောက်ဆုံတဲ့မိသားစုတွေနောက်ပြီးတော့မှဒီကျင်းမိုင်းရှင်ပြီးတော့မှဆေးုံတဲ့ဟုတ်လို့လည်းမိသားစုတွေကိုကျွန်တော်တို့ကဝင်ကြီးအထောက်အပံ့တွေပေးနေတယ်ကျွန်တော်တို့ကမ
ှစစ်ပေးဆောင်ပြည်သူတွေအတွက်အရေးပေါ်တောက်သုံးရေးအများသုံးတန့်စင်ခန်းတကိုယ်ရေးတန့်ရှိရေးနဲ့ကုညီကယ်ဆယ်ရေးအတွက်လူသားချင်းစာနာမှုဆိုင်ရာပစ္စည်းတွေဆေးဝါးနဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့လည်းကိုစောစောထွန်းကပြောပါတယ
်အဲ့ဒီ area ကလောလောနဲ့နဲ့မှလူ့ကမှုမရှိသေးတဲ့အခြေအနေရှိတဲ့ခါကျတော့ဒီကုညီထောက်ပံ့နဲ့အခွင့်အရေးတွေလာရောက်မှုကဟိုအကဲပဲအရင်နေပါလေအဲ့တော့ပြောရှင်ကတော့သူတို့ရဲ့စာဝဲနေကိုကျွင်းကျုံတလို့ဒီအပီစီတချို့ကပေးတာရေနောက်ပြီးတော့ဒီကတားခန့်ရောနေစက်တွေကပေးတာရေဒီနေ့ပဲသူတို့ဖြစ်တို့စနေရပါတယ်မှ
ာ
နေနေဆာမလေးပဲသူတို့ကအကုန်လုံးစူပြီးတော့ပဲဒီဖုန်းကြောင်တွေမှာစာတင်ကြောင်တွေမှာစူပြီးတော့နေရပါတယ
်အခုလိုမျိုးတိုင်းသားလက်နက်ကိုင်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကဆက်ဖြစ်လာနေတဲ့အတွက်ပြည်နယ်တွင်းကဒေသခံပြည်သူတွေပို့ပြီးတော့မှအတိဒုက္ခရောက်နေကြုံသာမကလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ဆွတ်နေမှုရှိတယ်ဆိုပြီးဖန်စီအရေးယူမှုတွေရှိလာနေတဲ့အတွက်ဒေသတွေမှာတရားဥပဒေစိုးမိုးမှုကင်းမဲ့လာနေတဲ့အနေအထားဖြစ်နေတာလို့ဒေသခံတွေနဲ့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်။ဒေသရှင်များရှင်တမတော်ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးနာကြာရက်ဆိုင်ချပြီးရင်းမြစ်ရင်းဆွေးနွေးဖို့ကန့်လန့်ခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီ။အပြစ်ခံရက်စဲထားတဲ့ကာလအတွင်းမြမအစိုးရတာဝန်ရှိသူတွေတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပိုစယ်တွေကြားတွစ်ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေသေးပါအပြစ်ခံရက်စဲရေးကြေညာထားပြီးမှတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲလက်နက်ကိုင်ပဋိပက္ခတွေရော့ပါရေးပြည်ရင်းငြိမ်းချမ်းရေးမှာဘာတွေကအဓိကအဟန့်တားဖြစ်နေပါတယ်လဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bunny@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတိုင်းလေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒီမြန်မာသတင်းလာတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံဘက်ကိုအပြစ်ပုံချနေတာကများပြီးတော့ဒီအစီအစဉ်ကိုအောင်မြင်အောင်ဆောင်ရွက်ဖို့ဆိုရင်တော့မြန်မာဘင်္ဂလားနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းတိကျစွာလှုပ်ဆောင်မှုလိုတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံအမတ်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးတော့လက်မခံနိုင်တော့ဘူးနေဆက်ကိုလည်းပိတ်ပစ်လိုက်တော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်ကကုလသမဂ္ဂလူညိုရေးကောင်စီမှကြားသာပေးနေဆွေးနွေးမှုအတွင်ပြောဆိုချက်အပေါ်ကိုမြန်မာဘက်ကအခုလိုတုံ့ပြန်လိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြောဆိုမှုနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းကကိုညံဝင်းအောင်ကဆက်သွယ်မေးမြန်းလာမှရောတာအမတ်ကြီးဦးဟောက်တူဆွမ်းကအခုလိုစဖြေပါတယ
်ဘင်္ဂလားဒေ့ရှ်အများအတွန်းဝင်ခေါ်မှာပေါ့နော်ဟို foreign secretary ပေါ့သူပြောတဲ့ဥစ္စာကျွန်တော်တို့ကစိတ်တရားမလုပ်ဘူးဆိုတာကတော့နိုင်ငံသဘောတူညီချက်နဲ့ညီကျွန်တော်လက်ခံဖို့အတွက်ကျွန်တော်တို့စည်းရင်းနဲ့ပြေးပြီးဟိုကျွန်တော်တို့သဘောတူထားတဲ့အချက်လက်တွေနဲ့ညီတိကျကျွန်တော်တို့လိုက်နာပြီးကျွန်တော်တို့အစဉ်သင့်ဖြစ်ပြီးဆိုပြီးတော့ကျွန်တော်တို့ကပြင်ဆင်တယ်အဲ့မဲ့ဟိုနောက်ဆုံးချိန်ကျမှပဲပြန်လာခြင်းလည်းလို့မရှိဘူးတရားမှမရှိဘူးဘာညာဆိုပြီးပြောတာပေါ့အဲ့ဒါကဟိုဘက်ကပြန်လာမယ့်ကိစ္စကျွန်တော်တို့အားလုံးပြင်ဆင်ပြီးဒီမှာလက်ဆောင်နေပြီသူကသူဟိုဘက်ကနေပြောတဲ့ဟာကတော့ဟိုသူတို့ဘင်္ဂလားဒေ့ရှ်ရဲ့အကျင့်ပေါ့ဗျာကျွန်တော်တို့မြန်မာနိုင်ငံကိုသူတို့ကတော့
ตัวกองทัพอาซาบีกองรุ่นเล็บปะบีโรจันรูเบะแต่ไม่กองเบียวบีจันรูแต่มันไม่ปงชาเนี่ยเราแต่เราพิจารณาตัวเบะเราได้เชื่อมาเลยแล้วถ้าคุณว่าตัวเราเล็บมันขนาดไหนเราจะนึกว่าเป็นตัวเซตทวันนี่เลยดีแต่มาอยู่ที่ท่าเรือที่นี่ยาส่วนเองกูน่าไปมาเบงกาลีสเปกูเชนิตคู่ยาวทับบีโรทวดวานนี่เลยดูข้าเดรียมีสิ่งนี้บ้างละ
เราต้องเนียบันยาตัวเราพิเศษเลยอุตส่าห์ก็เราบังกาลีทวีดามันหมดอ่ะเอร่าก็อีเน่จันทร์ตะวันไปพิเศษขนาดเราอีอะขอดวาระแต่เรื่องมาเลยป้าบิดาเวลีทุกข์อะไรพิเศษเท่านี้เราหมดเราจะเชื่อกันเลยตัวดาบยอร์สุราเลยตัวเองงานยี่ชิเนียหูเส้นสั้นลุยยาบาร์เลยทุกที่เบงลาริสเนี่ยงั้นไปทวดวาระดีดูข้าเดรีกูมีมาเบก้าเป็นเลยเล็กขันยี่ซีเซนเป็ดลูน้าส่งชิเนียเป็นลูสีบาร์เลย
เปลี่ยนเล็กขันดอวูโลมีมาสุยาเบก้าพิโอสุธารามยาสีบาดละแต่ไม่ใช่ว่าบุจันโรว่าเปลี่ยนเล็กขันโบด้วยสามีนี่เรื่องชินีเลยจันโรที่เราเราบ้ามาไม่ใช่เดียวเลยก็เสียสุดใจยาวนี่จ้าเลยพ่อเลยซึ่งบิดาดูดีเรียนนี่บิดอ๋อเปลี่ยนเล็กขันโบกิสะประมาณตัวก้ามาอุ้มยี่เนี่ยหาบอกจ้าสุยนั่นตัวมาลาจ้าอุบอ๋อน้าส่งเชิงบ้าไอ้กิสะเนี่ยพัฒน์บิดอ๋อดีเปลี่ยนเล็กขันยี่กิสะกันนั่นเองตัวบทอยู่ท่าเรือแต่ไม่จัน so be general bagale, who can land harachi. Turubagara Gujiro Bamaro, or Jama Bian de Wally. အလိုလိုဆိုတော့ပထမအချိန်ဟာကိုကျွန်တော်တို့ကပြန်ပြီးလောက်ဖို့ပြောတဲ့အခါကျတော့သူကရုပ်ကပွဲပြီးမှလေးစားပြန်ပြီးစဉ်းစားမယ်လို့သူကပြောတာ။ဟုတ်ဒါသူတို့ဘက်ကတည်ဝင်လေအဲ့ဒါကြောင့်အပရိုချ်ကျန်စာအောင်ဆိုပြီးကျွန်တော်တို့ကဟိုပရိုပိုးဇယ်ပေးထားပါတယ်။ဒီဒုက္ခတဲ့ပြန်လေလက်ခံနေကိစ္စအောင်မြင်ဖို့အတွက်ဆိုရင်ဘယ်လိုလုပ်ရင်အောင်မြင်မှုတွေရမယ်လို့သုံးသပ်ထားတာရှိပါလဲ။
ရှင်းရှင်းလေးပဲကျွန်တော်နည်းနည်းကတော့ထားတယ်ဟာလာအချက်လက်တွေပုံမှာသူ့တာဝန်ကိုယ်တာဝန်အကုန်လုံးကျွန်တော်တို့ဒီသတ်မှတ်ထားတဲ့အတိုင်းတိတိကျကျလုပ်လို့ရှိရင်ဘာမှပြဿနာမရှိအဲ့ထက်မှလည်းကျွန်တော်သေချာရှင်းထားတယ်ပုံစံကျွန်တော်လုပ်ထားပြီးသားအဲ့ဒီပုံစံထဲအတိုင်းကိုယ်တိုင်ချင်းရမယ်တကယ်ပြန်လာခြင်းနဲ့လူကလက်မှတ်ရေးထိုးကုတ်တဘောနဲ့ကိုပြန်လာတာပါဆိုတဲ့ဟာဟိုလာရေး
ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ตัวนี้ ဆက်သွဲပြီးတော့ဟာလာစူးစီးခြင်းပြောပြခြင်းဟာလာဟိုလိုအပ်တဲ့ပြင်ဆင်မှုတွေကိုသူတို့လုပ်ရမှာပေါ့အဲ့ဒါနေမလုပ်လို့နောက်ဆုံးအချိန်ကျွန်တော်တို့ဒီဘက်ကနေပဲအကုန်လုံးဝင်ကြီးတွေရောပါတွေရောအစင်းသင်းစောင့်နေတဲ့အချိန်မှာတရားမပေါ်မလာဘူးအဲ့ဒီခါကျတော့မှအစင်းသင်းမဖြစ်လို့ဘာလို့ဆိုပြောတာအဲ့ဒါတော့တော့တဘောတူနေတဲ့အချိန်မလုပ်လို့
လိုက်နာလို့ဒါဖြစ်တဲ့ကိစ္စပဲဟုတ်ကဲ့အဲ့တော့ဒီဒုက္ခတွေဒီပြန်ပို့ရေးပြန်လဲလက်ခံရေးကိစ္စမှာဘင်္ဂလားဒေ့ရှ်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုအနေထားအားတက်တရော်ရှိပါရဲ့လားအားတက်တရော်တော့ရှင်းရှင်းပြောရင်တော့ဟိုကျွန်တော်မြင်ပြောရင်တော့မရှိလောက်ပဲပြောရမှာပဲအဖြစ်တင်တဲ့အားများနေတယ်တကယ်တမ်းရိုးရိုးသားသားနဲ့နော်စေနာမန်နဲ့လှုပ်လို့ရှိရင်ဒီပြဿနာဟာနှစ်နိုင်ငံ
ကိုတင်ဆက်ပေးကြပါမယ်စပိန်နိုင်ငံဘာစီလိုနာမြို့မှာတော့ပြီးခဲ့တဲ့25ရက်နေ့ကနေ26ရက်နေ့အထိကျင်းပခဲ့တဲ့ကမ္ဘာမိုဘိုင်းညီလာခံမှာတော့5G ကိုရဲ့ချိတ်ဆက်ထားတဲ့စက်ရုပ်မော်တော်ကားအဝေးထိန်ဒရုန်းရင်းနဲ့ပုံရိပ်စစ်ဂိမ်းကစားစရာပစ္စည်းတွေကိုတွေ့ခဲ့ရပါတယ် 5G နည်းပညာရထားတဲ့ဟွာဝေးတရုတ်ဆက်သွယ်ရေးကုမ္ပဏီကိုတုံပြီးတော့တရုတ်ဆိုရာကတခြားနိုင်ငံတွေကိုထောက်လှမ်းမယ်ဆိုပြီးအမေရိကန်ဘက်ကဆွဆဲထားပါတယ်
VOA သတင်းတော်ဟင်နရီရစ်ရဲသတင်းပေးပို့ထားတာကိုငြိမ်းချမ်းပြောပြပေးပါရှင်မနက်စောစောပိုင်းကမ္ဘာမိုဘိုင်းညီလာခံမှာတက်ရုပ်ကကော်ဖီထော်တိုက်နေပါတယ်အသေးစိတ်လှုပ်ရှားမှုတွေကို 5G မိုဘိုင်းကွန်ရက်ကိုတုံပြီးအဝေးကနေထိန်းချုပ်ထားတာပါဒါပေမဲ့လည်းခင်မီလာတဲ့အနာဂတ်ကမ္ဘာကြီးမှာ အလုံးကအစီအစဉ်တကျဖြစ်နေကြတာမဟုတ်ပါဘူး။5G နည်းပညာကလက်ရှိမှာအသုံးပြုနိုင်ပြီးတော့ကွန်ရက်ထဲမှာအဆက်အသွယ်မှုအမြဲရှိနေမယ့်အပြင်တစ်စက္ကန့်ကိုဂီဂါဘိုက်နှုန်းနဲ့နှောင့်နှေးမှုနည်းနည်းနဲ့ကမ္ဘာတခြားဘက်ကိုဆက်သွယ်နိုင်တာပါ။စက္ကန့်နဲ့အမြချိတ်ဆက်ထားတဲ့5G ကွန်ရက်ကြောင့်လုပ်ငန်းအသစ်တွေလှုပ်ဆောင်နိုင်မယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ Genoru ega tega lakai phonego, pian le doze yon ni macabe. Genoru bawinjingo ba pian leze nainello. Dini lagango dayoni, Eurasia prega, portriologa, Skype at the same piovare.
But as you start getting into the really key aspects of 5G, like some of the low latency communications and
5G ye diga ada jadiga, nao ni mu ne bi ayong kan gongru.
ဆက်ချင်းချင်းဆက်သွယ်မှုကိုအကြီးအကျယ်လုပ်နေတာပါ။စက်မှုလုပ်ငန်းတွေမှာအသုံးဖို့အဓိကထက်လာမှာပါ။အဓိကကြတဲ့အခြေခံအဆောက်အုံတွေနဲ့ပတ်သက်တဲ့အချက်လက်တွေဟိုဘက်ဒီဘက်ပို့နေတာပါ။အဲ့ဒီအတွက်တာဝန်ရှိသူတွေကိုစိုးရိမ်နေကြပါ။အများသုံးတဲ့ကွန်ရက်တွေကအများစုကလည်းအမေရိကန်စစ်တပ်လို့စစ်တပ်တွေကတုံ့နိုင်မှာဖြစ်ပါတယ်။အကြောင်းပြကြကြတော့တရုတ်စိုးရရဲ့ဥပဒေအရ ကုမ္ပဏီတိုင်းဟာအစိုးရနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်တာကြောင့်ဟွာဝေးကိုအတွင်းလူဖြစ်သုံးပြီးပြိုင်ဘက်တွေပေါ်မှာထောက်လန်းနိုင်တာကြောင်းဖြစ်တယ်လို့ပြောပါတယ်။ကမ္ဘာမိုဘိုင်းညီလာခံကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကစိုက်ဘာမူဝါဒဆိုင်ရာဒုနိုင်ငံသားရဲ့ဝန်ကြီးရောဘတ်စ်ဖရီယာကမဟာမိတ်တွေကိုလည်းအလားတူလိုက်လုပ်ဖို့တိုက်တွန်းပါတယ်။
ဘလူးအောင်မြင်မြင်တုံးနိုင်မလဲဆိုတဲ့နှီးလန်းကောင်းကိုခွေမြတ်သွားမှာပါ။ကျွန်တော်တို့နောက်ကဘာမှာရွေးစရာနှီးလန်းတွေများကြီးရှိတယ်လို့ပြောကြင်ပါတယ်။ဟွာဝေးနဲ့တရုတ်အစိုးရကတော့အခုလိုဆွဆွဲချက်တွေကိုပယ်ချပါတယ်။ဒါပေမဲ့လည်းဂျပန်၊ဩစတြေးလျနဲ့နယူးဇီလန်တို့ကအမေရိကန်ရဲ့ဥဆောင်မှုကိုလိုက်ပြီးတော့သူတို့နိုင်ငံရဲ့ 5G ကွန်ရက်မှာဟွာဝေးရဲ့ပါဝင်ပတ်သက်မှုကိုကန့်သတ်ထားပါတယ်။ဥရောပကတော့မဆုံးဖြတ်ရသေးပါဘူး။
ဘယ်လိုပါတိုင်းဝင်ကတော့မဆုံးဖြတ်ရသေးတယ်လို့အမေရိကန်အနေနဲ့ဒီမူဝါဒကိုရှင်းလင်းဖို့လိုပါတယ်။တကယ်လို့အလေအလတ်အခြေအနေမျိုးရှိတယ်ဆိုရင်ဘယ်လိုမျိုးကလုံးဝပိတ်ပင်လိုက်တာလဲဘယ်လိုမျိုးကတပိုင်းတစပိတ်ပင်လဲဆိုတာကိုရှင်းရမှာပါ။
5G ကိုညညမှာရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲပြောပြပေးပါဦးရှင်။
ပြည်ပကချင်းနေကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့နေရာမှာခိုလုံွင့်ပေးတင်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာဒုက္ခသည်တွေကိုကူညီတဲ့နေရာမှာတိတ်ကိုသဘောထားကြီးလာပါတယ်။ ဒုက္ခသည်အကြက်တဲဟာဆိုးတဲ့အဆင့်ကနေပိုဆိုးတဲ့အဆင့်ကိုရောက်သွားပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်အနေနဲ့မြန်မာနိုင်ငံကနောက်ထပ်ရောက်လာမယ့်ဒုက္ခသည်တွေကိုလက်ခံနိုင်တဲ့အနေအထားမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကလူနေချင်းကောင်စီမှတင်ပြပြီးတဲ့နောက်ကုလသမဂ္ဂပြောခွင့်ရကအဲလိုပြောတာပါ။စီးရီးယားနိုင်ငံရှိမြောက်ပိုင်းဘကူးဇွာက IS အစွန်းရောက်ဖွဲ့ရဲ့နောက်ဆုံးလက်ချက်နေရာလေးကိုအမေရိကန်ကျွန်တော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တပေါင်းခွဲလောက်ကတောက်ကြောင်နေနောက်ပိုင်းမှာနောက်ဆုံးထိုးစစ်နဲ့တိုက်ခိုက်နေပါတယ်။ နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟာဘယ်လို့မှဆင်းစားလို့မရတော့အောင်ရက်ဆက်ပြီးလူမဆန်သူဖြစ်တယ်လို့နောက်ကိုရီးယားကဖမ်းဆီးခံရပြီးတဲ့နောက်ပြန်လွတ်လာပြီးတော့မှသေဆုံးသွားခဲ့တဲ့အမေရိကန်နိုင်ငံသားအော်တိုဝန်ဘီယာရဲ့မိဘတွေကတောက်ကြနေမှာပြောလိုက်ပါတယ်။ပါကစ္စတန်ကဖမ်းဆီးခဲ့တဲ့အိန္ဒိယတိုက်လေယာဉ်မှုကိုအိန္ဒိယနိုင်ငံပဲပြန်လွှဲပေးပြီးနောက်တည့်အကြာမှာတနင်္ဂနွေနေ
ပါတယ်ရှင်ဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့နက်ရှွန်ခါလီဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီထိထုတ်လွှင့်ပေးခဲ့တာပါတောင်ညာ9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစ
This program has come to you from the Voice of America, Washington.